ကိုယ်စော်ဝင်းလိုင်ပြောပြခဲ့တာပါ။အခုတော့အာဇာနီနေ့ကျင်းပတဲ့အကြောင်းလည်းတင်ပြကြပါရစေ။လွတ်လပ်ရေးအတွက်ဂျိုးပန်းရင်ကြာဆုံးခဲ့ရတဲ့အာဇာနီခေါင်းဆောင်ကြီးတွေရဲ့ရည်မှန်းချက်တွေဟာဒီကနေ့အချိန်အခါမှာအကောင့်တွေပေါ်ဖို့အလန်းဝင်းနေသေးတယ်လို့အာဇာနီမိသားစုဝင်တချို့နဲ့ရှေ့မီနောက်မီပညာရှင်တွေကပြောဆိုလိုက်ကြပါရစေ။ဒီအကြောင်းကိုဆက်ပြီးတင်ပြမှာပါ။အနည်းကုန်ဆယ်မြောက်အာဇာနီနေ့အထိမ်းမှအလှူဒါနပြုအမျှဝေပွဲအခမ်းအနားတစ်ရပ်ကိုအမေရိကန်ပြည်ထောင်စုမေရီလန်းပြည်နယ်မင်္ဂလာယာမဖုံးတော်ကြီးကျောင်းမှာကျင်းပခဲ့တယ်လို့ဗိုလ်ချုပ်အောင်ဆန်းရဲ့အကိုအာဇာနီဥပဝင်းရဲ့သားဒေါက်တာဆင်ဝင်းက VOE ကိုပြောပါတယ်
။နိုင်ငံနဲ့လူမျိုးအတွက်ကိုလှုပ်သွားတဲ့သူတို့ကြာဆုံးသွားတယ်။ကျွန်တော်တို့ဒီအာဇာနီနေ့အတွက်နော်ဒီဆီဆက်ချအမျှဝေတာပေါ့နော်။လူတွေကိုဖိတ်ပြီးကျွေးရလေကျွေးပြီးတော့ဖုံးကြီးကိုယ်လည်းလှူဟိုနည်းလှူပြီးတော့ရေဆက်ချအမြဝေပေါ့
မြမလွတ်လပ်ရေးဖခင်ဘိုးကျော်အောင်ဆန်းမကြဆုံးခင်ကရှင်ရေးကိုကြိုတွေးပြီးပြောခဲ့ဆိုခဲ့တာတွေဟာဒီကနေ့အချိန်ထိအမှတ်ရစရာဖြစ်နေသေးပဲလို့ဒေါက်တာစိန်ဝင်းကပြောပါတယ
်ဘိုးကျော်အောင်ဆန်းကနိုင်ငံရေးတဲ့ဝင်မယ်ဆိုတော့စစ်တပ်ကထွက်တယ်ဗျာဟဲ့လားရွေးကောက်ပွဲဝင်တယ်ဖတ်ဆောက်ပလန်နဲ့သွားတယ်ဒါကဘိုးကျော်အောင်ဆန်းပြောတယ်ဘာသာရေးနဲ့နိုင်ငံရေးမရောတဲ့ဘူးဆိုသူပြောတယ်ဘိုးကျော်အောင်ဆန်းဘာလို့ဒီလိုပြောသလဲသူအရှိရေးကိုမြင်ပြီးပြောတာတော်လန်ရေးကိုမြင်ပြီးပြောတာမဟုတ်တော့ဘူးပမာပြည်ရှေးရေးကိုခီးသွားတော့မယ်ပမာပြည်သူလူထုတစ်ခုလုံးရဲ့ခေါင်းဆောင်အနေနဲ့သူပြောတာဟုတ်လားပင်လုံးမှာလည်းအားလုံးညီညွတ်များတူရရမယ်တိုင်းရင်းသားအခွင့်အရေးညီလူညီပြဖြစ်ရမယ်အားလုံးအဲဒါလည်းသူသိချာပြောသွားတာလေဒီတိုင်းပဲစစ်တပ်ကလည်းဟာကျုပ်တို့ကတော့ဘုံကျောင်းဆက်လန်းနေလိုက်ပါရဲ့နော်မြန်မာဆိုရှယ်လမ်းစဉ်ဆိုပြီးတော့မဟုတ်တာတွေလောက်ကြတယ်ဒါလို့လည်းမဖြစ်ဘူးလေ
ဘူဂျောင်ဆန်းအပါဝင်အာဇာနီ9ဦးကြဆုံးချိန်1948ခုဇွန်လ19ရက်နေ့ကတရက်မြို့ချင်းမျိုးသားကာကွယ်ရေးအဖွဲ့မှတာဝန်ခံလုပ်ခဲ့သူကတော့ရေစင်းစိုက်ပျိုးရေးတက္ကသိုလ်အငင်းစားပါမောက္ခချုပ်ဒေါက်တာဆလိုင်းထွန်းသမဲဖြစ်ပါတယ
်ကျွန်တော်ကအဲ့ဒီနှစ်မှာပဲတရက်မြို့မှာကျွန်တော်ဟာဆယ်နားအောင်တယ်ကျွန်တော်တို့အဲ့ဒီမှာတမျိုးလုံးကျင်းမြုံတကယ်တော့တခါလေဘသူမှစကားကောင်းမပြောကြပါအားလုံးခေါင်းကိုက်ဆိုင်တဲ့နေရတဲ့အဲ့ဒီချိန်တုန်းက
အခုတော့ဘူဂျုံနဲ့တကွာအာဇာနီခေါင်းဆောင်ကြီးတွေကြာဆုံးခဲ့တာအနှစ်80ရှိလာခဲ့ပါပြီဘူဂျုံအောင်ဆန်းတို့မျှော်မှန်းခဲ့သလိုဖြစ်မလာသေးပဲမြန်မာနိုင်ငံကြီးမှာစစ်တပ်ရဲ့အခမ်းအနားလွှမ်းမိုးနေတာနဲ့ပတ်သက်လို့ဒေါက်တာဆလိုင်းထွန်းသန်းကအခုလိုမှတ်ချက်ပေးပြောဆိုပါတယ
်ဘူဂျုံအောင်ဆန်းသူမကြဆုံးခင်ပြောခဲ့တဲ့စကားကိုကျွန်တော်သွားပြီးသတိရတယ်ဒီချက်ကသူမပြောလဲဆိုလို့ရှိရင်မင်းတို့ဒီလိုအာဏာလုနေလို့ရှိရင်ငါတော့လွတ်လပ်ရေးတာရလို့ရှိရင်နိုင်ငံရေးမလုပ်တော့ဘူးစားပဲရေးစားတော့မယ်တဲ့သူအဲ့ဒါအဲ့ဒီတခုပြောတဲ့နောက်သူပါဆက်ပြောသေးလဲဆိုရှင်မင်းတို့ဒီလိုသာဆက်နေလို့ရှိတော့တို့တိုက်ပြီးဘာတိုင်းကဖြစ်သွားမယ်တဲ့ကဲအဲ့ဒီတော့ကျွန်တော်ကဘာပြောချင်တယ်လဲဆိုလို့ရှိရင်တတ်မတော်သားများခင်ဗျာဘိုးချုပ်အောင်ဆန်းရဲ့နမူတာကိုလက်ကြပါဘိုးချုပ်လုတ်ခဲ့တဲ့တိုင်တိုင်းပြည်ကိုချစ်ပါဖက်ဒရယ်အစ်စ်ဒီတော်မှုဆောင်ကျွန်တော်ဟိုတခါတုန်းကပဲကျွန်တော်ပြောခဲ့တယ်အဲ့ဒီစစ်တပ်ကမြန်မာပါဝင်တော့ဗမာပါဝင်လူတိုင်းလူတိုင်းကိုလူကိုလူလိုမြင်လို့ရှိရင်စသည့်အချင်းကအဲ့ဒါမျိုးဟာဒါဖက်ဒရယ်ပဲတကယ်တော့
ဒီကနေ့မှာတော့အရသာတင်မြောက်တဲ့ NLD အစိုးရကဒီမိုကရေစီပြည်ဝင်ပြောင်းလဲရေးတွေလုပ်ဖို့ကြိုးစားနေပေမဲ့စီမံခန့်ခွဲခွင့်အာဏာတွေအပြည့်အဝမရှိသေးတာကဟန်တားဖြစ်နေတယ်လို့ဒေါက်တာစေဝင်းကထောက်ပြပါတယ
်။မကြောင်လဲဆိုတော့တချို့အာဏာတွေကတတ်မလို့လက်ထက်မှရှိတယ်။တတ်မလို့ကကိုကဲနေတာ။ဟုတ်လားဥပမာဆိုရင်ကျွန်တော်တို့ပြည်ထဲရေးကိုတတ်မလို့ကခြင်ထားတာ။ပြည်ထဲရေးနဲ့ပတ်သက်တဲ့ပြဿနာတွေဟာ NLD ကတော်ဆန်းစုကြည်ကဟုတ်လားလုပ်ပိုင်ကိုမရှိဘူး။2008အခြေခံဥပဒေနဲ့ဆိုလို့ရှိရင်ဒီကနေ့ NLD မှာအာဏာအကုန်လုံးပေါ့နော်မရှိဘူးဟဲ့လားဒီတတ်မတော်နဲ့ပြန်ညှိနေကြတယ
်အာဇာနီနေ့အထိမ်းအမှတ်အခမ်းအနားတွေကိုအမေရိကန်ပြည်ထောင်စုအပြင်ထိုင်းနဲ့အခြားအာရှနိုင်ငံတွေမှာလည်းမြန်မာအတိုင်းအဝန်ကကျင်းပခဲ့ကြပါတယ်ခင်ဗျာ